မင်္ဂလာပါရှင်။ဒီရွေးရဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင်။ဒီညပိုင်းမှာတော့ဒီမြန်မာလူလူကျမ်းမှာမကြခင်ကတိတ်ကိုရေပန်းစားခဲ့တဲ့ဒီ R2P လို့ခေါ်တဲ့ဒီနိုင်ငံတကာကကာကွယ်ပေးရန်တာဝန်ပေါ့နော် Responsibility to Protect နဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာပါ။နိုင်ငံတစ်ခုရဲ့ပြည်ပခအခြေအနေတွေစိုးရွားလာရင်ဒါနိုင်ငံတကာကကာကွယ်ပေးရမယ့်တာဝန်ကိုစိုးလို့ရဖြစ်ပါတယ်။အဲ့တော့ဒီရခိုင်ပြည်နယ်ကလူ6သိန်းွယ်9သိန်းကြီးပါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့ပြည်ပခနဲ့ပတ်သက်ပြီးတော့နိုင်ငံတကာတက်တည်ဝင်လာမယ်ဆိုတဲ့အယူအဆတွေအပြောအဆိုတွေရေးသားဖြန့်ဝေချက်တွေအပေါ်မှာအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါလိမ့်ရှင်။ဥဆောင်ဆွေးနွေးပေးဖို့အတွက်1990ခုရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေနောက်အာဆတ်လူခွင့်ရေးကော်မရှင်ကလူခွင့်ရေးရှေ့နေကြီးဦးမင်းလွင်ဦးနဲ့ဝိုင်းရင်သတင်းစာဆရာဦးစီတူအောင်မြင့်တို့ကိုဒီမှာဖိတ်ခေါ်ထားပါတယ်။ဒီကိစ္စဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဒါစာနဲ့ရေးသားပြဖို့ခြားသူတွေညဉ့်ညံခြားခြားသူတွေလည်းညာနဲ့ချီပြီးတော့ရှိနေပါတယ်။အခုအရင်ဆုံးတော့ဟိုမင်းညံခြားသူတွေလည်းရှိထားကြတဲ့ဒီ R2B အခြေအနေနဲ့နိုင်ငံတကာတက်တည်ဝင်လာဖို့ဆိုတဲ့အယူအဆရဲ့ဖြစ်နိုင်ခြေပေါ့နော်။ဒါနဲ့ပတ်သက်ပြီးတော့ကျွန်မအရင်ဆုံးရှိနေကြီးဦးမင်းလွင်ဦးကိုဒါနဲ့ပတ်သက်ပြီးတော့အရင်ဆုံးဆက်ပြီးတော့ဆွေးနွေးပေးစီချင်ပါတယ်ရှင့်။ဆရာဦးမင်းလွင်ဦးကြားပါလားရှင့်။
ဟုတ်ကဲ့ကျောင်းပါရယ
်ဟုတ်ကဲ့ပါရှင်ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့မင်းမြန်းတဲ့လူတွေလည်းရှိပါတယ်ဆရာကနဦးပြောရင်းနဲ့ဒါသူတို့လည်းဖြေပေးပြီးသားဖြစ်တာပေါ့နော် R2P ဆိုတဲ့အခြေအနေအရဒီနိုင်ငံတကာတက်တူမြန်မာပြည်ထဲကိုဝင်လာနိုင်တဲ့အယူအဆပေါ့နော်ဒီယူအဆကဘယ်လောက်များဖြစ်နိုင်ချေရှိပါတယ်ဆရာ
ဟုတ်ကဲ့ဒီကြောင့်ပြောရမယ်ဆိုရင်ကျွန်တော်ဒီ R2P ဘယ်အဆပေါ်လာလဲပေါ့နော်အဲ့ဒါနည်းနည်းအချိန်လေးတော့ပြောချင်ပါတယ်အဲ့တော့ကုလသမဂ္ဂအထွေထွေညီလာခံရဲ့2005ခုနှစ်ဘောဆမစ်ဆုံးဖြတ်ချက်60မြင်းလောင်းတရားဒီအပိုက်တရား38နဲ့139တွေမှာအထူးပြီးဖြစ်လာလို့ရှိရင်ဝင်ရောက်ပတ်သက်နိုင်တဲ့အကြောင်းအရာတွေပတ်သက်ပြီးဖော်ပြထားတာရှိအဲ့တော့အဲ့ဒီလိုမျိုးနိုင်ငံတကာရဲ့အကူအညီယူဖို့လိုအပ်တဲ့အချက်လည်းဒီတိုင်းမှာလူမျိုးတုံးသက်ပြတ်မှုဒီပါတယ်လူမျိုးဆိုရင်လူမျိုးတွေဆိုရင်တောက်ကြအောင်ရှင်းရှင်းလေးပြပါရဲနောက်ပြီးတော့လူသားတို့အပေါ်မှာကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေပါတယ်အဲ့ဒီဥစ္စာတွေပါတဲ့အချိန်ကိုနောက်ပြီးတော့တခါထပ်ရှိဖို့အတွက်တိုးပန်းကြတာကကျွန်တော်တို့ HIV ရဲ့ဒီသားများစီးနားဖြစ်လာလို့ရှိရင်လေဒီလိုမျိုးကာကွယ်နိုင်နိုင်ငံတကာရဲ့အကာအကွယ်ယူဖို့အတွက်ပါတယ်နောက်တခါတဘာဝဒီအနေတွေဖြစ်ပေါ်လာလို့ရှိရင်လေနိုင်ငံတကာကနေပြီးတော့အကာအကွယ်ပေးဖို့တာဝန်ရှိတဲ့ R2B ရာအကာအကွယ်ပေးနိုင်အောင်ဆိုပြီးတော့ UN တက်တင်ရဲ့ကြံစည်တာဖြစ်တယ်။အခုလက်ရှိအချိန်မှာတော့မြန်မာနိုင်ငံအတွင်းမှာဒီလိုမျိုး R2B နဲ့ပတ်သက်ပြီးတော့ဝင်ရောက်ဆက်ဖက်နိုင်တဲ့အလားအလာကျွန်တော်တို့သူ့ရင်းအရာလည်းမမြင်ပါဘူး။နောက်ပြီးတော့လက်ရှိမြန်မာနိုင်ငံအစိုးရရဲ့လုပ်ကိုင်ဆောင်ရွက်ပုံစံအရာလည်းဒီနိုင်ငံတကာကဝင်ရောက်ဆက်ဖက်နိုင်လောက်တဲ့အဖြစ်ကိုကြင်ကြအေးယူလောက်အောင်ချိန်မလာနိုင်ဘူးလို့ပဲကျွန်တော်တို့လောလောဆယ်ဆယ်တော့မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါဆရာဦးမင်းလည်းကျေးဇူးပါရှင်ဟုတ်ပါတယ်ဒီ R2P ဆိုတဲ့အယူအဆနဲ့ပတ်သက်ပြီးတော့ဒီရိုဟင်ဂျာခွင့်ရလှုပ်ရှားသူတွေဘက်ကပြောနေကြတာတော့ဒါကြပါပြီနှစ်တင်နဲ့ချူပါပြီဒီမှာမှတ်မိပါတယ်ဒါပေမဲ့ဒီနိုင်ငံတကာအနေနဲ့ရောအထူးသဖြင့်အနောက်နိုင်ငံတွေအနေနဲ့ရောဒါမီဒီယာတွေအနေနဲ့ရောဒီ R2P နဲ့ပတ်သက်ပြီးတော့အကျဉ်းတဝင့်ပြောဆိုတာဆွေးနွေးတာအရေးခန်းတမန်ပြောတာဒါမျိုးတွေမတွေ့ရပါဘူးရှင်ဒါပေမဲ့ဒီလောလောလတ်လတ်မြန်မာလူလူကြားမှာ R2P ဆိုပြီးတော့နိုင်ငံတကာတက်တွေဝင်လာမယ်ဒီလိုဖြစ်လာရင်ဘယ်သူကိုအားကိုးရမယ်ဘယ်သူကအထင်နာမယ်အဲဒီလိုပေါ့နော်ဝေဖန်တယ်စင်ကျင်သုံးသပ်ကြတဲ့အတန်ကြီးတော်တော်လေးထွက်ခဲ့ပါတယ်ဒီပေါ်မှာကျွန်မဆရာဒေါက်တာတင့်စွေကိုဟိုပြောပြပေးစီချင်ပါတယ်ရှင်ဆရာဒီအကြောင်းညာတွေပေါ့နော်လူလူကြားမှာဒီလိုဟိုဟုတ်တော့တောင်းနေအချင်းချင်းမဟုတ်တော့တော်တော်လေးကြဲကြဲပြန့်ပြန့်ထွက်ခဲ့ပါတယ်ဒီပုံမှာဆရာဘလို့ယူဆပါလဲရှင်ဆရာအမြင်လေးသိချင်ပါတယ
်ဟုတ်ကဲ့ဆရာအဲဘာသင်္ကေတပြောသလိုပဲကျွန်တော်ကတော့အဲ့လိုတော့တွေ့တယ်အာတူပီအကြောင်းကျွန်တော်တို့ဒီနေ့ဆွေးနွေးမယ်ဆိုတော့ကျွန်တော်ကနိုင်ငံတကာသတင်းတွေကိုအမြဲတမ်းနေ့တိုင်းပေါ့နော်မနေ့ညဟိုကြည့်နေတာအဲဗမာနိုင်ငံနဲ့ပတ်သက်ရင်အာတူပီလို့အင်္ဂလိပ်တဲ့အင်္ဂလိပ်လိုရေးတဲ့တင်ကျွန်တော်အခုဒီတော့တခုမှမတွေ့ဘူးခင်ဗျာ။အော်အဲ့ဒါနဲ့
ဟိုခဏဦးမင်းလွင်ဦးရှင်းပြတယ်လို့ဒီအတူပီရဲ့တမိုင်းကြောင်ပေါ့ကုလသမဂ္ဂတမိုင်းကြောင်ကိုပြောလို့ရှင်လည်းပဲဒါကဟိုဖြစ်တာရေတော့ကြာပြီပေါ့နော်ဟိုကျွန်တော်တို့ဒီနေ့ရခိုင်အရင်ကဟိုမှာတာဝန်ရှိသူပုဂ္ဂိုလ်လုပ်နေတယ်ကိုဖီအနာအထွေထွေမှုချုပ်လုပ်တော့ကာလာကစခဲ့တာကိုဆိုဘုန်းနဲ့ဒီရဝန္ဒာဘော်ဒါအာဖရိကဒီနိုင်ငံကအဖြစ်အပျက်ကိုကြည့်ပြီးတော့အဲ့ဒီအဖြစ်အပျက်ဒီမှာကုလသမဂ္ဂနဲ့သို့မဟုတ်ကမ္ဘာမိသားစုကြီးကကျွတ်တင်ကာဝယ်ဖို့တက်ွက်ခဲ့ဆိုတဲ့အယူဆကနေပြီးတော့ကျွန်တော်တို့စခဲ့ကြတာပါအဲ့တော့ကမ္ဘာနိုင်ငံမှာခုနကမေဦးမတဲပြောရရင်တော့ကမ္ဘာနိုင်ငံမှာကအခုလိုအတူပီရောအဲ့အရင်ကလည်းအဲ့လိုဟိုအမျိုးမျိုးသောဟာနိုင်ငံကြီးဒီဆောင်ပုတ်ဒီကမ်ပိန်းကြီးဟိုတင်းစကားကြီးဗန်စကားကြီးအိုးစကားကြီးစကားကြီးကပမာပြီမှာလုံးဝ10စုနှစ်လောက်အတင်10စုနှစ်လောက်ပါပဲအတွင်းမှာတော်တော်များများဖြစ်နေတယ်တကယ်အရှိမဟုတ်တဲ့ဟာကိုချက်ကားပြီးတော့တကယ်ဖြစ်တာကိုဖြည့်ဆည်းပြီးတော့ပြောဆိုပြီးတော့လောက်ကင်နေကြတဲ့အဲအချင်းလားအကျင့်ဆိုးပါပမာနိုင်ငံမှာဆယ်စုနှစ်တခုလောက်ဆွဲနေတော့ပမာလူလူအပေါ်မှာဟုတ်နုံနုံဟိုဆွေမှုတွေရောချက်ကပြောဆိုတာတွေရောအမျိုးမျိုးဖြစ်နေတယ်ဒီနေ့ဟာတရက်လို့ကျွန်တော်ကတော့အဲ့လိုပဲမြင်နေခင်ဗျာဒါဟာမဖြစ်တဲ့ဘူးလို့ကျွန်တော်တို့မြင်ပါတယ်တန်းကြီးပြင်ပြောင်းနေရေးအခြေအဲ့ဒီကျန်တဲ့ဒီဖော်ရေးကိစ္စတွေနောက်တစ်ခါဒီနေ့လို့ဟိုတက်နေတဲ့အစိုးရမျိုးကိုဝိုင်းရဟာပေးကိုကြီးဝိုင်းလို့ရမယ်လောက်ရက်ဒီကိုဆန့်ကျင်အောင်လွှဲတော့အောင်ဒီအဖြစ်လူလူကိုနားရောင်းအောင်လုပ်နေကြတဲ့ကမ်ပိန်းလားလို့ကျွန်တော်ကတော့ဟောတန်လျာရှိနေတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆရာဟုတ်ကဲ့ဟိုဆရာဦးစီတူအောင်မြင်ရောဆရာအမြင်လည်းတိပြစီရှင်ဒီအကြောင်းကြီးဘာအကြောင်းကြီးများဖြစ်နိုင်ပါတလဲဒီဆိုရင်ချက်တွေပြောရမလားဟိုတတိပေးပြောဆိုတာတွေလို့ပြောရမလားရှင်ဒါတွေထွက်လာပါတယ်ဆရာအမြင်ဆွေးနွေးပေးပါအောင်ရှင်ဆရာ
အဲ့အရှိမအကျွန်တော်ဆရာတယောက်ပြောပြတဲ့ဥစ္စာတွေအကုန်လုံးအမှန်တွေပါပဲဟိုရှိနိုင်ကြီးမရှိတဲ့ကိစ္စရောနောက်တစ်ခုကဒီအထဲမှာပြောဆိုပြီးတော့မှဟိုတန်းကြီးကတွားနေတဲ့နိုင်ငံကိုလွှဲပေါင်းကိုလုပ်နေတာတွေအဲ့ဒါအမှန်ပါပဲဒီမှာကျွန်တော်ပြောချင်တာတစ်ခုကတော့ကျွန်တော်ရှိမရှေ့အာဏာရှင်ဖြစ်မှာပေါ့နော်ဟိုဖြစ်ထားခဲ့ဘူးတဲ့ဟာတွေကိုကျွန်တော်တို့ကမမိဘူးလို့ပါပဲအဲ့မှာဒါလည်းဆိုတော့ကျွန်တော်ရှိတိုင်းမှာဒါရှေ့အာဏာရှင်ဖြစ်လက်ကတန်းကြီးလာရေးရဲဆက်ဆက်ဒါကိုဒီမျိုးချင်းဒီလိုပဲရေးဆက်ခဲ့တယ်ဒီလိုစီအခွင့်အရေးတွေချုပ်ချယ်ခဲ့တယ်အဲ့ဒီဖြစ်နေတဲ့အမေသားကိုလိုက်ပြီးတော့မှအနောက်နိုင်ငံနဲ့ဒါဒီမိုကရေစီတိုင်းပြည်တွေဥရောပတိုင်းပြည်တွေကမ္ဘာမိသားစုကြီးကနေပြီးတော့မှသရုတ်တိုင်းပြည်ကိုစီးပွားရေးအရေးယူဆန်ခတ်ဖိတ်ဆို့တယ်ဆိုတဲ့ကိစ္စတွေနောက်ပြီးတော့မှဟိုပြစ်မှတ်ထားပြီးတော့မှဒီပုဂ္ဂိုလ်တယောက်ချင်းပေါ့နော်ဒီဆရာနာရှင်ကြီးရဲ့နာမည်တွေနဲ့အဲ့ဒါဖိတ်ဆို့တာအရေးယူတာတွေဒါတွေလုပ်ခဲ့ပြီးတဲ့စာရကတွေရှိတယ်ကျွန်တော်တို့ဒီမှာဆိုတော့အဲ့ဒီကိစ္စဖြစ်လာတဲ့အချိန်လုံးကလည်းကျွန်တော်တို့တိုင်းပြည်ကဆက်အနာရှင်နဲ့အစွေအပွားတွေဒီအာဏာပိုင်တွေကဘာလို့လဲဆိုတော့ဒါကအနောက်နိုင်ငံတွေဒါဒီမိုကရေစီနိုင်ငံတွေစီးရပနိုင်ငံတွေကနေဆိုဒီတိုင်းပြည်ကိုလာပြီးတော့မဟာရီယာလုပ်နေတာမတရားလာပြီးတော့လုပ်နေတာဆိုပြီးတော့မှအဲ့လိုဖြစ်ပေါ်များစွာလုပ်ခဲ့တယ်။ကိုယ်စီကဘာဖြစ်လို့ဖြစ်တယ်လဲဆိုတော့ဥစားဗရမီဒါစီကြီးနဲ့တင်းတင်းကြပ်ကြပ်ပြီးတော့မှတိုင်းပြည်ခေါင်းခေါင်းကြီးလုပ်ဖို့အတွက်ဆိုတဲ့အတွေ့အကြုံတွေတော့မှတစ်ဖက်ရှိသေးတယ်။အခုလည်းအဲ့ဒီတိုင်းနဲ့အခုတော့တစ်ဖက်ကလည်းဆိုရင်ဟုတ်တယ်ဒီကျွန်တော်တိုင်းပြည်ကိုဆက်ကျင်နေတဲ့ဟိုတချို့သောအဖွဲ့အစည်းတွေကနေရောမှာအတိုင်းပြည်ကိုကြီးကြပ်ဝင်ရောက်ပြီးတော့မှအာဒီပြည်ကိုအရေးယူမယ်ဆိုတဲ့အသံလေးကိုဆွဲလာတယ်။ဆွဲလာတော့ဒီတစ်ခါကနေပြီးတော့မှဟိုအရင်လုံးရဲ့ဒီအာဏာပိုင်တွေနဲ့အလားတူတူရဲ့ဒီတွေကလည်းဘာပြောလဲဆိုတဲ့အခါကျတော့အဒီလိုလာတယ်ဆိုရင်ဒါဒုက္ခကြီးကိုတစ်ဖက်လုံးနေတာပဲ။အမေရိကန်ကလာပြီးတော့မှသူ့ဒုက္ခပြီးဖို့လုပ်တယ်။အင်္ဂလန်ကဒုက္ခပြီးဖို့လုပ်တယ်။ဥရောပကမ္ဘာကတွေကလုပ်တယ်။ဒီလိုမျိုးတွေပြန်ပြီးတော့မှဝါရဖြတ်လာနေတာတွေရှိတယ်။တကယ်တော့တကယ်အတိတ်တွေကတော့တကယ်အရေးကြီးတဲ့ကိစ္စကတော့အခုလိုပြောကြဆိုကြတဲ့ကိစ္စတွေဖြစ်လာတာ ethnic cleansing ဖြစ်ပြီးတော့မှဆွတ်ဆွဲတဲ့ဟာတွေဖြစ်လာအောင်ဘယ်အခြေအနေတွေကပြုံးပြည့်ကြလဲဘယ်လူတွေဘယ်သူတွေကလက်ခဲ့လဲကျွန်တော်တို့ကဘာတွေအမှားတွေရှိလဲဒါတွေကိုသိချာပြန်ပြောဆိုပြီးတော့မှကမ္ဘာမိသားစုကြီးနဲ့စိတ်ပြေပြတ်အောင်အလောက်လောက်ရဲ့အားကြီးတွေအပါဝင်ဒီလိုမျိုးနိုင်ငံတွေဥရောပနိုင်ငံတွေနဲ့ဟိုတိတ်မြအောင်လောက်ရမဲ့နိုင်ငံကိုမလုပ်ရတဲ့အရေးကြီးကလို့ဖြစ်အောင်ကျင်းပနေတဲ့အလူရအခုဆိုရှင်းရှင်းလေးကျွန်တော်တို့မြင်နေရပြီ။ဒါကအဲဆိုတဲ့အခါကျတော့ကျွန်တော်အမြင်ကတော့ဒီအခုဖြစ်နေတဲ့ပြဿနာမှာကျွန်တော်တို့တိုင်းပြည်ကကိုယ့်ဘက်ကဘာမှားခဲ့တယ်လဲ။ဒ ီမှာရှိတဲ့အာဏာပိုင်တွေကဘာလို့မှားနေလဲလို့ဘယ်လိုကြည့်တော့ဖြစ်သွားတယ်ဆိုတာကိုပြန်ဆန်းရှင်းတဲ့ဟာတွေကိုမလုပ်ရဲနဲ့လမ်းလွဲရအောင်လုပ်နေတဲ့အရေးကြီးတဲ့လူတွေရှင်လို့မြင်ပါတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်အခုတော့ဒီပါဝင်ဆွေးနွေးဖို့အတွက်ကျွန်တော်တို့ရဲ့သောရရှင်ကိုနေဦးလင်းရှိနေပါတယ်ရှင်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပေးပါရှင
်ကျွန်တော်မြင်တာတော့တို့တူနဲ့စန့်ကျင်တဲ့အမြင်မြင်နေပြเนาะကျွန်တော်ပြောပြမယ်အီရတ်ကိုဝင်တိုက်တာ WMD ဆိုတာเนาะမေအီရတ်ကအမေရိကန်ဟိုရှင်းပြောရင်တော့သူ့ရဲ့နိုင်ငံရေးဟိုဟာပေါ့เนาะဩဇာရသူ့ရဲ့နိုင်ငံရဲ့အကျိုးစီးပွားအတွက်ဝင်တိုက်တာပဲဗျဝင်တိုက်တဲ့အခါမှာဘာအကြောင်းကြားချက်မှမရှိဘူးအမှားတော့ WMD ဆိုတာလည်းမရှိတော့မရှိပေမဲ့ဝင်တိုက်ပြီးတော့တိုင်းပြည်ကိုဖျက်ဆီးပြလိုက်တာပဲအီရတ်အကျင်လီဗျားမှာလည်းဒီလိုပဲလေဒါပေမဲ့ဗမာနိုင်ငံဟဲ့လူတွေကတွေးနေတာကြတော့တမျိုးဖြစ်နေတယ်ဗျအခုနသတင်းစာဆရာတွေရောဥပဒေပညာရှင်တွေရောအလားဘာကြောင့်အချက်အလက်တွေပြောတာဒါပေမဲ့နောက်ဆုံးညာအပွင့်လင်းပြောလို့ရှိရင်ဒီအမေရိကန်ပြည်အောင်စုအမတ်ကိုယ်တိုင်ကအခုနောက်ဆုံးပြောတဲ့အခါမှာချင်းပြောရင်ဒီပြင်းမှုဟာပါလဲဆိုတဲ့အခါ ethics cleaning မြောက်တယ်လို့ပြောတယ်ကျွန်တော်တို့ကမဟုတ်ပါဘူးလို့ပြောတယ်သူကမြောက်တယ်လို့ပြောတယ်ဆိုတဲ့ကိုဟာဒါဟာချင်းပြောရင်ကုလသမဂ္ဂမှာလည်းကျင်တာနှစ်ကြိမ်သုံးကြိမ်ရှိပြီဆိုတော့ဒါဟာမယိုးသားမှုကိုပြတာပေါ့ဗျာသူတို့ရဲ့ဒီအမေရိကန်ရဲ့ဝင်ရောက်ဆက်ဖဲမှုကိုဘယ်လောက်ရှိတယ်မရှိဘူးဆိုတာဟိုရှားပြီးရင်လက်ထက်လောက်ကစပြီးတော့ခင်ဗျားတို့သိတယ်လို့မြင်နေကြတိုင်းပြည်ဟာပြတ်သွားပြီးရင်ပြန်ဆူယူလို့မလွယ်ဘူးဗျာ
ဒီကိစ္စကကိုနေဦးလေးဟုတ်ကဲ့ကိုနေဦးလေးဆင်းနေတဲ့အချင်းချုပ်ကပါပါလေအဲ့တော့အမေရိကန်ကဒီဟာကိုမြန်မာပြည်ကိုဒီအတူပြည်အကြောင်းပြပြီးတော့ဝင်မယ်ဆိုတဲ့သဘောလားရှင်ကိုနေဦးလေးရဲ့ဟိုလူရင်းစနစ်ချက်တာပါပါ
။ဟုတ်ပါရဲ့ကျွန်တော်ပြောပြမယ်။ခင်ဗျားဒီတမိုင်းမှာဒီနေ့နေ့90ဗမာပြည်ဖြစ်နေတဲ့အပြတ်ကိုပြန်ပြောပြမယ်ဆိုရင်နော်။ဘောကြောင့်ဆန်းလက်ထက်မှာရှင်းရှင်းလေးပြောရင်သူ့ကိုဖရင်ဆွဲပြီးတော့မေးတာကရှင်းပြောရင်ကုလားဟိုပါတော့ဒီပြီးတဲ့သူ့ရဲ့ကြာဆုံးမှုကိုကာကွယ်ဖို့အတွက်နော်။တဏ္ဍတာဟာရတဲ့မှာဝင်မလားမဝင်ဘူးလားလို့မေးလာတာသတိဘုจုတ်ကိုလောက်ချန်တဲ့အချီဖြစ်တယ်ဒီနေ့ကျွန်တော်တို့ပြဿနာတွေဟာဘုจုတ်လောက်ချန်ခံရတဲ့အတွက်ဒီနေ့တတိရှင်းလို့ကိုမပြီးသေးတာအဓိကတော့ဒါပဲသို့တော်ရဲ့အခါကျတော့
ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုနေဦးလင်းကိုနေဦးလင်းပြောချင်တဲ့ဟာကိုကျွန်မရပါပြီကိုနေဦးလင်းပြောချင်တဲ့ဟာကိုကျွန်မတော်နေလေးစင်နဲ့ဖြတ်ပြီးတော့ဆွေးနွေးပါမယ်ဥစားဆွေးနွေးတဲ့တွင်နဲ့ကိုနေဦးလင်းရဲ့ယူဆချက်ကတော့ဟိုကျွန်မဟိုရှင်းနေကြီးကိုမေးချင်ပါတယ်ကိုနေဦးလင်းရဲ့ယူဆချက်ကတော့ဒါတကယ်ဖြစ်နိုင်တယ်ဆိုပြီးတော့ဒါသူကယူဆနေပါတယ်ဆိုတဲ့ခါရောက်တော့ဟိုဆရာဆွေးနွေးပေးပါရှင်ဆရာဦးမင်းမွေဦးဘလောက်နိုင်ငံတကာကမြန်မာပြည်ကိုနိုင်ငံတကာတတ်အနေနဲ့ဝင်ဖို့ကနိုင်ငံတကာဥပဒေကြီးအရာဒီလောက်များလွယ်ပါသလားဟိုဖြစ်နိုင်ကြပေါ့နော
်အဲ့တော့ဒီကျွန်တော်တို့အတူပြည်အနေနဲ့ဝင်နိုင်ဖို့ဆိုလို့ရှိရင်သတ်မှတ်ထားတဲ့အချက်အလက်တွေရှိပါတယ်အဲ့တော့အုပ်ချုပ်တဲ့အစိုးရကနိုင်ငံသားတွေကိုပြည်ယာဆွေးမှုလူမျိုးတုံးတက်ပြမှုလူသားမဆန်တဲ့ယာဆွေးမှုအတွက်ကျူးလွန်တဲ့ပြည်မှုတွေကိုအကာအကွယ်ပေးဖို့တာဝန်ရှိတယ်။ဒီတာဝန်တွေကိုအစိုးရကိုယ်တိုင်ကဆက်ကွက်နေကြတာ။ဒါနံပါတ်1ချက်ပါ။နံပါတ်2ချက်ကအဲ့ဒီလိုကာကွယ်တဲ့အခါမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကအစိုးရကိုဝိုင်းဝန်းပြီးတော့ကူညီပေးဖို့လိုတယ်။ဒါနံပါတ်1ချက်ပါ။နံပါတ်3ချက်ကနိုင်ငံတကာအတိုင်းအဝိုင်းကလည်းကူညီတယ်တက်ဆိုင်ရာအစိုးရကိုယ်တိုင်ကလည်းဘာလို့မှမတတ်နိုင်ဘူးကာကွယ်ဖို့စံတာလည်းမရှိတော့ဘူးဆိုလို့ရှိရင်အတော့ပြောလဲ R2B ကိုအသုံးချဖို့ဖြစ်လာတယ်ပေါ့နော်ဒါပေမဲ့ဒါအသုံးချမယ်လို့ပြောတယ်ဘူးအဲ့ဒီတော့အသုံးချဖို့မချဖို့ကိုကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့ပြည်ထောင်အထူးကြံပေးကိုယ်စားလှယ်ဆင်လုပ်ပြီးတော့စုံစမ်းစစ်ဆေးအချက်အလက်တွေရှားအောင်နောက်ဆုံးအဖွဲ့ဝင်၅နိုင်ငံရဲ့သဘောထားကြီးချင်းလူရင်းကောင်စီရဲ့၅နိုင်ငံသဘောထားကြီးရအာတူဘီရဝင်ရောက်နိုင်ငံတကာတပ်ဖွဲ့တွေအနေနဲ့ဝင်ရောက်ဆက်သွယ်ပြင်ပါတယ်ဆိုပြီးတော့ဆုံးဖြတ်တဲ့အချိန်ကြာတော့မှသာဝင်နိုင်မယ့်ကိစ္စမျိုးဖြစ်တယ်။အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ရှိအစိုးရတုံးနေတဲ့ကိစ္စရပ်တွေကကျူးလွန်နေရသွင်းမှုတွေအတွက်လည်းအကာအကွယ်ပေးထားဖို့တာတိကြီးတာလေးဖြစ်တယ်။ပြန်လေလက်ခံမယ်လို့လည်းပြောထားတယ်။နေရာချဖို့လည်းအကုန်လုံးစီမံထားမှတ်တယ်။နောက်နိုင်ငံတကာ အတိုင်းဝိုင်းနေကလူဝတ်တဲ့အကူအညီတွေကိုလည်းလက်ခံမယ်ဆိုပြီးတော့ပြောထားတာရှိတယ်။သေဒနာမှန်နဲ့လာရောက်ပူပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ဆောင်ရွက်နိုင်ဖို့အတွက်အဖွဲ့အစည်းပါဖွဲ့စည်းထားပြီးသားဖြစ်တယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကဒီအမေရိကန်တနိုင်ငံတွေကနေပြီးတော့အစိုးရပြောတယ်လို့ပေါ့နော်ဥပဒေနဲ့ကျေလို့ကျေတဲ့ဒိုင်းကျေလို့မရတဲ့အခြေအနေမျိုးရှိတယ်ဆိုတာကိုကျွန်တော်တို့တွေ့နေရတယ်။ဒါကြောင့်လည်းကျွန်တော်တို့ကအာတုပီလည်းမဖြစ်နိုင်ဘူး။နိုင်ငံတကာစစ်ကုံရုံးဆိုတာလည်းမဖြစ်နိုင်ဘူး။အဲ့ဒါဒီကြောင့်ကျွန်တော်တို့ကပြောနေရတာဖြစ်ပါတယ်နော်
။ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါ။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးဆရာကပြောတယ်လို့မြန်မာဆွေရရဲ့လှုပ်ဆောင်ချက်တွေကဒါဟိုမဝင်နိုင်တဲ့အနေအထားပေါ့နော်။တော်တော်လေးကျိုးစားပန်းစားလုပ်နေတယ်လို့ဆရာသုံးသပ်သွားတာဖြစ်ပါတယ်။အဲ့တော့ဒီကနေ့ပဲကျွန်တော်တို့ဒါရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဆိုပြီးတော့ဒါစစ်တပ်ကနေပြီးတော့တက်မတော့ပေါ့နော်။အဲစစ်တပ်ကနေပြီးတဲ့အခါမှာစာမျက်နှာ28မျက်နှာပါဆရာဦးစီတော်အောင်မြတ်ဖတ်ပြီးလားတော့မသိဘူး။ဆိုပြီးတော့ထုတ်ပါတယ်ဒီပေါ်မှာလည်းဂုံတိတ်ခါရှိရှိ EU နဲ့ဟိုဘီဂျိန်းကိုရည်ရွယ်ပြီးတော့သူတို့ထုတ်ထားတာပါ။ဂုံတိတ်ခါရှိရှိပြောဆိုဟိုဆုံးဖြတ်ချဖို့ပေါ့နော်သူတို့တိုက်တွန်းထားတာဖြစ်ပါတယ်။ဆိုတဲ့ခါရောက်တော့နောက်တစ်ခုကဒီနေ့ဒီ information committee ဆိုပြီးတဲ့ခါမှာရခိုင်ရင်းနဲ့ပတ်သက်ပြီးတော့တည်ထောင်ပြင်တဲ့အစိုးရရဲ့ page တစ်ခုမှာလည်းဌာနပြည်ရင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ကနဦးရောက်လာတဲ့ဆရာစတဲ့နေမပြည့်စုံလို့ဆိုပြီးတော့ဒါနိုင်ငံခြားရေးဌာနကနေပြန်ပို့ထားတယ်ဆိုပြီးပြောပါတယ်ဆိုတော့ဆရာဦးစီတို့အောင်မြန်မာအစိုးရရဲ့လုပ်ငန်းဆောင်တာတွေပေါ့နော်ဒီရခိုင်ရင်းနဲ့ပတ်သက်ပြီးရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့လုပ်နေတာတွေကတကယ်ရောပြောလို့ဆိုလို့ဖြစ်နေပြီလားရှင်ဖြစ်ရောက်ပါသလား
အပြည့်ရပါကြလားဆိုတဲ့ဥစ္စာကအခုကျွန်တော်ကရလနဲ့တွေ့ရမယ်လေရလနဲ့တွေ့ရမယ်ဆိုတဲ့အခါကျတော့အခုလက်ရှိဒါအစိုးရကတော့ပြောတယ်ကျွန်တော်တို့ကအရှင်းလင်းဖြစ်နေပြီဒါဒီနောက်ပြီးတော့မှဟိုနိုင်ငံကအသားရိုင်းနေလဲသွားပြီးတော့ပြတယ်အဆောက်အဦတွေဘယ်လိုဆောက်ထားလဲဒါလည်းဘယ်လိုလက်ခံမလဲဒါမှမဟုတ်ရောက်မှရောက်မလာသေးဘူးကျန်လာတဲ့အပြင်ကိုဒီ January လနဲ့ February လအခုဒီ2018ရဲ့ရောက်တဲ့အချိန်ကိုဆက်ပြီးတော့မှအဲ့ဒီဘက်ကိုဆက်ခွာသွားတာဒီလည်းရှိနေဆုံးပဲဆိုတဲ့အခါကျတော့ဒါလည်းဘယ်လိုပြန်သိမ်းသတ်မလဲအခုတော့ကပြောရဲဆိုတဲ့ကိစ္စကအမှန်ပါခုနကဆရာဦးမင်းလေးပြောတဲ့ဒီမှာလဲအဲ့ဒါကြီးအမှန်ပါအာတူတီတော့တကယ်ကိုကြီးကျယ်တဲ့အချက်တော့မဟုတ်ပါဘူးဒါပေမဲ့အဲ့လိုမဖြစ်ဒီမဲ့ဘာမှမဖြစ်ဘူးလားဆိုတော့မဟုတ်ဘူးကြာအပ်နစ်ပလေးရင်းဆိုပြီးတော့မှဒီတခြားကိုပြောလေပြောတဲ့သူရဲ့အကျိုးကြောင်းကလည်းဟိုရွေးရှင်းတာပေါ့နော်အဲ့ဒါဘာလဲဆိုတော့လူကြီးအုပ်စုလိုက်ပေါ့နော်ဒါကျန်တဲ့ကတော့မပေါ်တော့ရှေ့ပြောင်းသွားရတယ်ပြီးတော့မှနေအိမ်တွေမီးရှို့ခံရတယ်အဲနောက်ထပ်ထပ်ပြီးတော့မှထွက်လာတဲ့တဲ့တွေမှာအဲဒီရှေ့သွားတဲ့နေရာတွေမှာအစ်ဆိုတော့တိုင်းသားတွေနေရာပြန်ချထားမှုတွေရှိနေတယ်တစ်ဖက်မှာတောင်းဆိုမှုတွေကလည်းပါလဲဆိုတော့ဒီမောင်လောတောင်ပိုင်းတက်မှာမောင်လောတောင်ပိုင်းတက်မှာပြန်ပြီးတော့နေရာချမသိဘူးရှေ့ချမှုတွေဒါတွေကလည်းရှိနေတယ်ဆိုတော့ဒါတွေကိုတော့ခြုံငုံပြီးတော့မှဆွဆဲမှုတွေရှိနေတဲ့အပြင်ကိုလက်တွေ့မှာလည်းအဲဒီတော့လို့ပေါ့နော်။ဒီဟာကြီးကျူးလို့နေပြီကတတိဖြစ်နိုင်ပါလေဆိုပြီးတော့မှဒါတက်မတော်ခေါင်းဆောင်တွေကိုဟိုပြစ်မှတ်ထားပြီးတော့မှ Facebook အရေးယူမှုတွေရှိလာတဲ့ခါကျတော့တက်မတော်ကလည်းခုနကပြောတဲ့ထုတ်ပြန်ချက်တွေထုတ်ရတဲ့အဆင့်ကိုရောက်လာတာ။ဆိုတော့ဟိုအကြီးကြီးတွေမဖြစ်တာဖာမီနဲ့ဟိုအရင်ကကျွန်တော်တို့တိုင်းပြည်မှာဖြစ်ခဲ့တဲ့အခြေအနေမျိုးကိုဖြစ်နေတယ်ကျွန်တော်တိုင်းပြည်မှာတကယ်လို့ဖြစ်နေတယ်။ဆိုတော့ပြောလို့ဆိုရင်ဒါအစိုးရကအများကြီးလိုက်ပြီးတော့လုပ်နေတယ်ဆိုပေမဲ့ဒီကိစ္စအစိုးရတစ်ခုတည်းနဲ့ဆိုင်တာမဟုတ်ဘူး။အဲ့ဒီမောင်တော်ဘက်မှာအခုလိုဖြစ်သွားတဲ့ပြဿနာမှာဖြစ်သွားတဲ့အကြောင်းရင်းတွေအကုန်လုံးကိုကျွန်တော်တို့ဟိုဖြစ်ကာလနဲ့ပြန်ပြီးတော့ကြည့်လိုက်ရဲအစိုးရကဘာမှအဲ့မှာလုပ်နိုင်တဲ့အခြေအနေမရှိဘူးတကယ်တကယ်ဒီပြဿနာတွေအကုန်လုံးဖြစ်သွားတာအုပ်ချုပ်ရေးနဲ့လုံခြုံရေးတိုင်းဆိုင်ရာအဲ့ဒီကိစ္စကြီးကြောင့်ပြဿနာတွေကြောင့်မလို့အခုပြဿနာအရှိကြီးပေါ်လာတာအဲ့တော့အုပ်ချုပ်ရေးနဲ့လုံခြုံရေးတိုင်းဆိုင်ရာဆိုတာကလည်းဒါပြည်ရေးရေးအောက်ကနေတွားတယ်တပ်မတော်အောက်ကနေတွားတယ်အကုန်လုံးကတပ်မတော်နဲ့လုံးဝဆက်ဆိုင်နေတဲ့ကိစ္စတွေအခုအစိုးရကတော့အစိုးရကိုသူကတကယ်ကိုတိုင်းပြည်ကောင်းမှုအတွက်ကိုတိုင်းပြည်ဒုက္ခမရောက်ဖို့အတွက်ကိုတိုင်းပြည်စီးပွားရေးမဖြစ်ဖို့အတွက်ကိုအကြီးကြီးလိုက်ပြီးတော့လုပ်နေတယ်။ဒါပေမဲ့ဘုရားကပြောတဲ့လူလူရေးတိုင်းဆိုင်ရာတွေပုတ်ချုပ်ရေးတိုင်းဆိုင်ရာတွေကဒါကိုတက်တက်ကြွကြွနဲ့အကောင့်တွေဖော်နေသလားဆိုတော့ကျွန်တော်ထင်တယ်စိတ်ကြည့်အကောင့်တွေဖော်တာမသိရဘူး။ဒါကြောင့်မလို့ဒီနေ့ချိန်ကြီးအစ်မကြီးရေးတာလို့ကျွန်တော်ပြပါမယ
်။ဟုတ်ကဲ့ပါရှင်။ဆရာကျေးဇူးပါ။အဲ့တော့ဒီပါဝင်ဆွေးနွေးဖို့အတွက်စာပေးထားတဲ့သူတွေရှိပါတယ်။ဒီကိုမောင်တတနာပါ။ဒါအမေရိကန်ပြည်တော်ဆိုတာဖြစ်ပါတယ်။နောက်ကျွန်တော်တို့မြန်မာပြည်တရားမြေစာပေးပို့ထားရလည်းရှိပါတယ်ဒါပေမဲ့အချိန်ကန့်သက်ကြောင့်ကျွန်မအဲ့စာတွေကိုဖတ်မပြနိုင်ပါဘူးဒါပေမဲ့အဲ့ဒီစာပါအကြောင်းအရာတော်တော်များများကိုကျွန်မကနဦးခုနကဆွေးနွေးချက်ထဲမှာအလုံးခြုံငုံပါဝင်သွားပြီလို့ဟိုယူဆပါတယ်နော်အခုတော့ဆွေးနွေးဖို့စောင့်ဆိုင်နေသူတယောက်ရှိပါတယ်ဦးမောင်မောင်ကျော်ပါဦးမောင်မောင်ကျော်အချိန်တော့သိမရဘူးရှင်လူရင်းတူရှင်ပေါ့နော်ဟိုမင်းကြီးမြင်လဲမိကုန်းတစ်ခုပေါ့ဒါမှမဟုတ်အယူအဆဆိုလို့ရှင်လဲတူတူနဲ့လူရင်းပေါ့ဦးရောက်ဆွေးနွေးပါရှင်
ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့
နိုင်ငံတိုင်းနိုင်ငံရဲ့ဟိုချုပ်ချအာဏာနဲ့ဘယ်နော်လူသားကြီးအဲ့ဒီကျွန်တော်တို့အခုကဘာမှာတင်းတင်းကြပ်ကြပ်လက်ကမ်းပြုပြီးတော့သုံးနေတယ်ကျွန်တော်တို့လူအခွင့်အရေးဆိုတာဟာကျွန်တော်ခွဲခြားမြင်မှုတော့လိုပါလေနော်ကျွန်တော်လူအခွင့်အရေးဆိုတာကဟိုလူသားတိုင်းပေါ်မှာရှိကျင်တာမှန်နေမဲ့နိုင်ငံတိုင်းနိုင်ငံရဲ့အချုပ်ချအာဏာပေါ်မှာတော့မလွန်မှုတင့်မှုတို့ကျွန်တော်တို့ဒီလိုမြင်ပါတယ်ခင်ဗျာ
ဒါကျွန်တော
်လူရင်းတို့ရှင်းပါအကျိုးကျိုးဆိုတော့တော့
ဟုတ်ကဲ့
အားရှိပါတယ်အချိန်လောက်မှတို့လေက
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်ရှင်အဲ့တော့ဟိုဆရာဒေါက်တာတစ်ဆွေခုနသူပြောသွားတဲ့ဟာပေါ့နော်အခုဗမာပြည်ထဲမှာလည်းပြောပါတယ်ဒီကိစ္စကအမျိုးသားရင်းနဲ့ပဲကြည့်ရမယ်လူခွင့်ရရကြည့်လို့မရဘူးဆိုတော့အမျိုးသားရင်းနဲ့လူခွင့်ရကစန့်ကျင်ပညာဖြစ်နေပါသလားဘာများဟိုဟိုနားလည်မှုလွဲနေကြပါသလားဘာများသူတို့ဖြစ်နေကြပါတယ်ဆရာအဲ့ဒါလေးသုံးသပ်ပေးပါရှင
်အဲ့ဒီကတော့တော့ဟိုကက်တယ်ခင်ဗျာလူခွင့်ကြီးဆိုတာကတပိုင်းဟလာအမျိုးသားကြီးပြောပြောလုံကြုံကြီးပြောပြောအမျိုးမျိုးပေါ့နော်ဟိုပြောပြောရတာတော့တော်တော်လေးဟိုညှင်းခေါ်ရတာလဲရှုပ်ပြီးတော့ဟောရတာအဲ့ဒိုင်းနေပြလဲတော်တော်ကျဲပါလေဘာဖြစ်ဖြစ်ကိုတိုင်းပြည်အနေနဲ့ကြည့်ရင်ခုနနောက်ဆုံးဆွေးနွေးတဲ့ပုဂ္ဂိုလ်တယောက်ပြောသလိုတိုင်းပြည်ရဲ့ချုပ်ချာအာဏာဆိုတာကိုတိုင်းပြည်မှာမဟုတ်ဘူးနိုင်ငံတိုင်းပေါ့ကလေးသမဂ္ဂမပေါ်ရင်တည်းကဒီယူဆကိုနိုင်ငံကလက်ခံထားပြီးတာဖြစ်တဲ့အတွက်ကိုတိုင်းပြည်ရဲ့ချုပ်ချာအာဏာထိပါမှုကိုတော့ပဲနိုင်ငံပဲဆိုရပဲပြည်သူတွေကမလိုလားအဲ့တော့တခြားပဲပေးတာနေတဲ့အတိုင်းတိုင်းဒီနိုင်ငံရဲ့ချုပ်ချာအာဏာဆိုတာကတော့ဟိုအမြင့်ဆုံးကိုကိုယ့်ဘက်ကကိုဟိုဘယ်လိုမျိုးပြောကြမှာပ
ါဟုတ်ကဲ့ပါဆွေးနွေးပွဲအချိန်ကတော့ပဲကြော်သွားလို့ကျွန်မတောင်းပါပါတယ်ရှင်ဥဆောင်ဆွေးနွေးပေးခဲ့တဲ့သူတွေရောတော်ရရှိနေအားလုံးကိုရောအထူးပဲကျေးဇူးတင်ပါတယ်ရှင်